တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU အပါအဝင်ကရင်လက်နက်ကန်အဖွဲ့၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကုစလေတို့ဟာတမရဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ UNHCR ရဲ့အထူးကုစလေကဘာကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ချနာမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကလန်ပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှားပါမှုပြဿနာနဲ့ကြုံတွေ့နေကြရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်မင်းနဲ့အတူတင်ဆက်သွားမှာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကရင်အမျိုးသားအစည်းအရုံး KNU DKBA အဖွဲ့နဲ့ KNU KNLA ငင်းချမ်းရေးကောင်စီကခေါင်းဆောင်တွေဟာတမဒဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇွန်လ3ရက်နေ့ကတမဒနဲ့တွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စီ NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နဲ့လက်မှတ်ထိုးဖို့ကြံ့ကြာနေတဲ့အပေါ်ဘယ်လိုတွေ့ကြုံသွားကြမလဲဆိုတာကိုအတူတကွစဉ်းစားဆွေးနွေးခဲ့ကြတယ်လို့ KNU အထူးတွင်ရင်မူဘလူစော့ကွယ်ထူဝင်းကပြောပါတယ်ဇွန်လ၄ရက်နေ့မှာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာတပ်ပိုင်းဆိုင်ရာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့တပ်မတော်ရဲ့အခြေခံမှု၆ချက်ကိုရှင်းလင်းဆွေးနွေးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ကိုစလဲဗိုလ်မှူးကြီးဆိုင်လာကပြောပါတယ်အခုလိုတမဒဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့အလွတ်သဘောတွေ့ဆုံမှုဟာလာမယ့်ဩဂုတ်လ6ရက်နေ့မှာတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာအစ်င့်မြင့်ကြီးနိုင်ရေးကိုစလဲအဖွဲ့ SD နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့တွေ့ဆုံမှုအတွက်အထောက်အကူပြုနိုင်မယ်လို့ယူဆကြောင်းဗိုလ်မှူးကြီးဆိုင်လာကပြောပါတယ်အခုလိုအလွတ်သဘောတွေ့ဆုံခဲ့တဲ့လက်နက်ကန်အဖွဲ့၄ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကနိုင်ငံတော်အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်
။ကုလသမဂ္ဂတုတ်ခတ်တဲ့များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်ကပ္ပကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်မျိုးတမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေတုတ်ခတ်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။ကချင်ပြည်နယ်ကကချင်မျိုးတမီးအဖွဲ့တွေနဲ့တွေ့ဆုံရမှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်ခံရမှုတွေနဲ့လူခွင့်ရင်ချိုးဖောက်ခံရတဲ့အခြေအနေတွေကိုတိကျထားမေးမြန်းခဲ့တယ်လို့ထွေဂျန်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်ဘူကပြောပါတယ်တအပြင်ကချင်ပြည်နယ်အတွင်းကဒုက္ခတွေတွေရဲ့အရေးနဲ့ပတ်သက်ပြီးတော့လေအစိုးရတက်ကတ်နေရိတ်ခါတင်ဖို့ရေးပိတ်ပင်ခဲ့တာနဲ့ကလေးတွေရဲ့အနာဂတ်ပညာရေးကိုလည်းစိုးရိမ်ရတဲ့အခြေအနေကိုမင်းသမီးဂျိုလီကိုတင်ပြခဲ့တယ်လို့ဒေါ်နန်ဘူကပြောပါတယ်ရုပ်ရှင်မင်းသမီးဂျိုလီအနေနဲ့လိန်ပိုင်းဆိုင်ရာဂျမ်းဖက်တူတွေကိုတရားဥပဒေနဲ့အညီအရေးယူပေးဖို့တရားဥပဒေနဲ့အညီအရေးယူပေးဖို့နဲ့မြမအမျိုးသမီးတွေအနေနဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးမင်းပြဘူးတိတောင်နဲ့ပုံနာကျွန်းမြို့နယ်တွေမှာရေလွှမ်းမိုးမှုကိုအဓိကခံခဲ့ရပြီးအနည်းဆုံးလူပေါင်း20နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ်အဆောက်အဦတော်တော်များများလည်းပျက်စီးသွားပါတယ်။အဲ့ဒီမြို့နယ်တွေကကျေးရွာအများအပြားကကျေးရွာသားတွေဟာနီးစပ်ရာဖုံတော်ကြီးကျောင်းတွေမှာဒုက္ခသည်ဖြစ်ခိုးလုံနေရပြီးမြို့နယ်၉ခုမှာရေဘေးကယ်ဆယ်ရေးစခန်းပေါင်း100နီးပါးဖွင့်လှစ်ထားပါတယ်။မင်းပြမြို့နယ်ကရေဘေးသင့်ကျေးရွာတချို့ကိုတော့နေဆက်ရေးရဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဆန်ရွှေအောင်ဦးဆောင်ပြီးဟတ်ရင်နဲ့ကေစီရေးပစ္စည်းတွေတွားရောက်ဖြန့်ဝေနေပါတယ
်မြန်မာပြည်တဝမ်းမြို့နယ်အများပြားရေးကြီးနေချိန်မှာရှမ်းပြည်ရှေ့ပိုင်းတချီလေးခရိုင်ကင်းလပ်မြို့နယ်ခွဲမှာလဲမိုးတစ်ထန်စွာရွာသွင်းပြီးတောင်ကျချောင်းရေးကြီးတာကြောင့်နှမ်ကိုင်းရွာနဲ့တော်ကော့ကျေးရွာကအိမ်ခြေနေရာကျော်ရေနှိမ့်မြုပ်ပြီးဒေသခံလေးဦးရေမျောပါတည်ဆုံးခဲ့ပါတယ်နေနှိမ့်မြုပ်သွားတဲ့ရေဘေးဒုက္ခတဲ့နေရာကျော်ဟာနှမ်ကိုင်းကျေးရွာဖုန်ကြီးကျောင်းကယ်ဆယ်ရေးစခန်းမှာခိုလုံနေရပြီးလိုအပ်တဲ့အကူအညီနဲ့စားနပ်ရိက္ခာတွေကိုနိုင်ငံရေးပါတီတွေဒေသခံအာဏာပိုင်တွေနေမြေခံတပ်မတော်အဖွဲ့အစည်းတွေနဲ့လူမှုရေးအတင်းအဖွဲ့တွေကနေထောက်ပံ့ကူညီလူတန်းခဲ့တယ်လို့ရှမ်းတိုင်းဒေသမြတ်ဒီမိုကရက်တစ်ပါတီကတော်နန်းငွေမြကပြောပါတယ်
လွန်ခဲ့တဲ့အနှစ်40ကျော်ကတိဆောက်ခဲ့တဲ့မွန်ပြည်နယ်ရေးမြို့ကဗိုလ်ချုပ်ဇေးဟောင်းကိုဖျက်သိမ်းပြီးအဲ့ဒီနေရာမှာမြို့တော်ခန့်မှဆောက်လုပ်သွားမယ်လို့မြို့နယ်စီပင်တာယာရေးကော်မတီအတွင်းရေးမှူးဦးထွန်းရှင်ကပြောပါတယ်ဖျက်သိမ်းမဲ့ဇေးရဲ့တောင်ဘက်မှာဇေးသစ်ပြန်ဆောက်ပြီးတော့မူလဆိုင်ခန်းပန်ရှင်တွေကိုပြန်လည်နေရာချထားပေးမယ်လို့လည်းဦးထွန်းရှင်ကပြောပါတယ်လက်ရှိဗိုလ်ချုပ်ဇေးမှာဆိုင်ခန်း20ဝန်းကျင်နဲ့ပြန်ကျဇေးသည်60ခန့်ရောင်းချလျက်ရှိပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မိုးသီးထန်စွာရွာသွန်းခဲ့ပြီးမြေသားတွေပြိုကျခဲ့လို့ချင်းပြည်နယ်ဟာခါမြို့ကိုဆက်သွယ်ထားတဲ့ကားလမ်းတွေပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှားပါမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။ဒီအခြေအနေတွေကိုကိုစလိုင်းကစူးစီးထားပြီးနမ်ဟွန်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မိုးအဆက်မပြတ်ရွာသွန်းလို့တောင်တွေပြိုမြေသားတွေရှောကြလာတာတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလူနေအိမ်ခြေ613အိမ်ပြိုကျပျက်စီးသွားခဲ့ပြီးလူဦးရေ6000ကျော်ဟာရေဘေးဒုက္ခရောက်နေကြပါတယ်။ဟာခါမြို့ကိုဆက်သွယ်တဲ့ကားလမ်းအလုံးပြိုကျပျက်စီးကုန်လို့ဟာခါမြို့ထဲကိုရိတ်ခါတွေဝင်ရောက်ပို့ဆောင်နိုင်ခြင်းမရှိတာကြောင့်ဒုက္ခတွေတွေအပြင်ဟာခါတစ်မြို့လုံးစားနပ်ရိတ်ခါပြဿနာကြုံတွေ့နေရတယ်လို့ဟာခါကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူဦးလဲဖြစ်ချင်းလူငယ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုရာကုံထံကအခုလိုပြောပါတယ
်အားလုံးကဒုက္ခတွေကိုဆက်ပြီးဖြစ်လာပြီးအရင်ကမိသားစု၄-၅ယောက်လောက်ရှိနေတဲ့သူတွေကသင်္ဃာခံတယ်တော့သူလာပြီးဆိုတော့သာပုစုပ်ကိုဟာပြူပြူဝေထားလိုက်ပါတယ်လာတာလုံးတော့မဲလို့ဒီနေ့ဟာတော့ဘူးလေးကုံသွားတယ်ဆိုတော့အလုံးနဲ့ပါတော့ဒီသာပုပေါ့နော်ခါရောက်ကြတယ်
ရက်ွက်ကြီး6ခုရှိတဲ့ဟာခါမြို့ပေါ်မှာရက်ွက်4ခုဟာနေလို့မရတော့လောက်အောင်ပြိုကျပျက်စီးသွားခဲ့ပြီးတော့ကြံရက်ွက်2ခုဟာလည်းမိုးဆက်လက်ရွာသွန်းမယ်ဆိုရင်စိုးရိမ်ရတဲ့အခြေအနေမှရှိတယ်လို့သူကပြောပါတယ်။အခုလိုဟာခါမြို့ပေါ်မှာကယ်ဆယ်ရေးစခန်း7ခုဖွင့်လှစ်ထားပြီးလူပေါင်း6653ဦးကိုပြောင်းရွှေ့နေရာချထားသလိုဒေသခံတော်များများဟာလည်းနေဆက်ရဆွေမျိုးတွေမှာတွားရောက်ခိုလုံနေကြတယ်လို့သိရပါတယ်။ချင်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာပမောင်ကတော့ဒုက္ခသည်တွေစားဝတ်နေရေးအဆင်ပြေဖို့အတွက်တပ်မတော်ထံကနေစံအိတ်900ချေးပြီးဖြန့်ဝေနေတယ်လို့ဆိုပါတယ်
လမ်းကလည်းအကုန်ပြတ်နေပြီစံမရောက်တော့ဘူးပေါ့နော်ဒုက္ခသည်တွေကျွေးမွေးနေမှုပေါ့လေတပ်မတော်ကကအရင် improve သူဆောင်ထားတဲ့ရေခပ်အဲ့ဒါတွေကိုအိတ်900ချီချပါတယ်ဆိုတော့ဝေးနေပါတယ်ပေါ့နော်
အလားတူချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့မှာလည်းကလတန်မြစ်ရေတက်လာမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားကလူနေအိမ်ချင်း980ခန့်ရေနစ်မြုပ်နေပြီးမြေပြိုမှုကြောင့်25အိမ်နဲ့လေတိုက်မှုကြောင့်18အိမ်ပျက်စီးကလူရေ3000ကျော်ဒုက္ခရောက်နေကြတယ်လို့ပလက်ဝမြို့အခြေစိုက်ခူမီးလူငယ်များအသင်းဥက္ကဋ္ဌကိုကျော်အောင်ကပြောပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ဘီလင်းမြို့နယ်နဲ့ကြိုက်ထုံမြို့နယ်တွေမှာဇူလိုင်လကုန်ပိုင်းတုန်းကအဆက်မပြတ်ရွာသွန်းခဲ့တဲ့မိုးတွေကြောင့်နဲ့တောင်ကျချောင်းရီတွေကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့ဒေသခံ6000ကျော်ဟာဆိုရင်ဘေးလွတ်ရာယာယီရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြရပါတယ်။မွန်ပြည်နယ်အတွင်းရေကြီးမှုအခြေအနေကိုတော့မြင်းစနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်မှာဆိုရင်ရေကြီးရေချန်ရာကနေအခုအခါမှာရေနှဲငယ်ရော့ကျသွားပြီမဲ့အိမ်မပြန်နိုင်သေးဘူးလို့လဲဘီလင်းမြို့ကရေဘေးချောင်တော်ခင်ဝင်းကပြောပါတယ်ပီလင်းမြို့ပေါ်ရက်ွက်သူမှာတော့ရေ9ပေခန့်အထိမြင့်တက်လာခဲ့ပြီးနှိပ်တဲ့အိမ်တွေအကုန်လုံးမြုပ်သွားတဲ့အတွက်ဇူလိုင်လကုန်ကနေစပြီးတော့ရေဘေးချောင်စခန်းတွေဖွင့်လှစ်ခဲ့ပါတယ်ဘီလင်းမြို့မှာရက်ွက်နဲ့ကျေးရွာပေါင်း18ခုတို့ကနေအိမ်တောင်စု1000ကျော်လူဦးရေ4600ကျော်တို့ကတော့ရေဘေးချောင်စခန်း26ခုနဲ့နှိစက်ရာဆွေမျိုးအိမ်တွေမှာခိုလုံနေရတယ်လို့ဘီလင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကနေစီရင်ပြုစုထားပါတယ်အလားတူကြိုက်ထုံမြို့ပေါ်ရက်ွက်တစ်ခုမှာလည်းအိမ်တောင်စု300ကျော်ရေလွှမ်းခံရပြီးတော့လူရည်1300ကျော်တို့ကတောရဖုန်ကြီးကျောင်းမှာဖွင့်လှစ်ထားတဲ့ယာယီရေဘေးချောင်စခန်းမှာခိုလုံနေရပါတယ်။အမှန်တကယ်ဒုက္ခရောက်နေတဲ့ရေဘေးချောင်တွေအတွက်အကူအညီလိုအပ်နေစေလို့လေရေဘေးသင့်သူတွေကိုတွားရကူညီခဲ့တဲ့မော်လမြိုင်မြို့ခံမျိုးသမီးသူကအခုလိုပြောပါတယ်
။တိုက်ထုံမှာတော့ထုံးကျောင်းမှာအဲ့မှာ900ကျော်ရှိအဲ့ဒါကတော့တကယ်ဒုက္ခရောက်နေတာပါ။အဲ့မှာ900ကျော်ရှိတယ်။နောက်တစ်နေရာကတော့လူတိတ်မရှိတော့လို့ပြောမှာအုတ်ထုတ်ရေမှုရုံးမှာပဲစုသွားခဲ့တယ်။ဒီနေ့မှာတော့နေရာကြီးများတယ်အများကြီးပဲ။ ဈေးသားမှာဆိုရင်300-400လောက်ရှိတယ်
ပီလီနဲ့ကြိုက်သူမျိုးမှာတော့စာရင်းကြောင်းတွေအလုံးပိတ်ထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လကုန်ပိုင်းကစပြီးမိုးသည်းဆန်းစွာရွာသွန်းမှုကြောင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာလည်းရေကြီးရေရှမ်းမှု၊လူနေအိမ်ခြေပျက်စီးမှု၊တီးနှံဆိုင်ခင်းပျက်စီးမှုအပြင်လူအသေးပြောက်ရှိခဲ့တယ်လို့ရေဘေးဒုက္ခသည်300,000ကျော်ရှိခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။တနင်္ဂနွေလောအပြစ်ခတ်ရစေးရေး NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ရေးကိစ္စနဲ့ပတ်သက်ပြီး KNU အပါအဝင်ကရင်လက်နက်ကိုင်3ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကိုစလေတို့ဟာတမဒတ်ဦးသိန်းစိန်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGOs အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေးဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလား